ပြည်ပရောက်ရှမ်းတိုင်းသားခေါင်းဆောင်လူဖြစ်တဲ့ဦးဟန်ယောင်ဝေကိုမြန်မာပြည်ဝင်ခွင့်ဗီဇာထပ်ပြီးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်မှုမရှိကြောင်းဒီကနေ့သာနိုင်ငံကမြန်မာတန်ယုံကပြောကြပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးသမရဆက်ရွှေတိုက်ရဲသားဦးဟန်ယောင်ဝေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာလွှမ်းမိုးမှုတိုးလာနေတဲ့အတွက် NLD အစိုးရကအမည်စရင်အမည်မဲစရင်ထည့်သွင်းထားတာဖြစ်နိုင်ကြောင်းဒီသတင်းမီဒီယာတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရေးသားခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ main engine ကအပြည့်စုံပြောပြမှာပါ
။ကနေဒါနိုင်ငံသားဖြစ်ခံယူထားတဲ့ဦးဟန်ယောင်ဝေရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုကိုလုံယုံလုံစင်အတိုင်းတန်ယုံဘက်ကဆောင်ရွက်နေပြီးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေတာသာဖြစ်ကြောင်းကနေဒါနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
လောလောဆယ်ကတော့ခွင့်ပြုမဲ့ကိုစောင့်ဆိုင်းလျက်ရှိပါဗီဇာညွှန်ကြားချက်နဲ့အညီကျွန်တော်တို့ကအစစ်အစစ်တင်ပြထားပြီးဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဘယ်လိုခေါ်မလဲဗီဇာရနိုင်ခြင်းမရခြင်းနိုင်ခြင်းဆိုတာကကျွန်တော်တို့တင်ပြထားတဲ့ဟိုနည်းလေးအထက်ရရှိတယ်ကသူတို့ဆုံးဖြတ်ချက်ကတော့အခုထိစောင့်ဆိုင်းနေသေးပဲဖြစ်ပါတယ်ကျွန်တော်တို့ဘာမှထပ်ပြီးတော့ဟိုပြောချလို့မရပါဘူ
းဥဖန်ညာဝေကိုအရင်သမရဦးသိန်းစိန်လက်ထက်ကလေးက MJEV လို့ခေါ်တဲ့အချိန်ချင်းပြန်လည်ဝင်ရောက်ခွင့်ရှိတဲ့တစ်နှစ်ဗီဇာတက်တန်းနဲ့၃ကြိမ်ထုတ်ပေးခဲ့ဘူးကြောင့်နဲ့ဒီတစ်ကြိမ်မှာလဲလုံယုံလုံစင်အတိုင်းဆောင်ရွက်ပေးနေကြောင်းတန်ယုံတာဝန်ရှိသူကအခုလိုဆက်ပြောပါတယ
်အခုတို့ခါတိုင်းလဲတို့တွေအရင်တော့ကလဲတို့လာလျှောက်ဘူးတယ်ဒီ data byte တို့ပါတို့ကလေဟောနှစ်ခါသုံးခါတော့တော်ရှိပြီရှင်းတယ်အဲဒီတော့ကလဲအစင်စင်အလိုတစ်နှစ်ပြီးတိုင်းပြီးတိုင်းအလိုကောင်းစင်ညွှန်ကြားချက်နဲ့ကျွန်တော်တို့ကလျှောက်ရတဲ့သဘောထားရှိပါတယ်ဘာလို့ဆိုတော့တို့က visa ကဟိုနေ MJEV ကတစ်နှစ်ပြီးတဲ့အတွက်ကြောင့်လေ
ဧပြီလ24ရက်နေ့ကလေးကပြည်ဝင်ခွင့် visa လျှောက်ထားတဲ့ဦးဟန်ညာဝေကိုဂျွန်လ10ရက်နေ့မှာသူ့ကို visa ထုတ်ပေးဖို့ခွင့်ပြုချက်မရကြောင်းကနေဒါရှိမြန်မာတန်ယုံကအကြောင်းကြားလာခဲ့တယ်လို့သတင်းမီဒီယာတချို့ကဖော်ပြခဲ့ကြပါတယ် VOA မြန်မာပိုင်းအနေနဲ့ဦးဟန်ညာဝေကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းကင်ဖြေဆိုမဲ့သူမရှိခဲ့ပါဘူးဒီတော့တွင်9ရက်ကြာကနေဒါချစ်ချီရေးခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကသူ့အစိုးရလက်ထက်မှာနိုင်ငံရေးအရာအမည်မဲဆင်းကိုပယ်ဖျက်ခဲ့ပြီးဖြစ်ကြောင်းအခုလိုပြောသွားပါတယ်
။ကျမတို့အစိုးရတစ်ဖွဲ့ကလေးကနိုင်ငံသားရေးယုံမှာကျမတို့ဘူဝါဒချပြတာပါ။နိုင်ငံသားရေးယုံကညီပြဆွတ်လိုက်တဲ့ကျမတို့တန်တမာများကုတ်တူကဘာတော်မှမရှိတဲ့တန်ယုံနေတန်ယုံဝင်တတ်နေရဲ့အဓိကအလို့တခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးတော့ကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုတော့ခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့ဗီဇာစုတစ်ခွဲနည်းနည်းချွတ်ချွတ်ကြိုးစားရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့ဘူဝါဒချပြီးသားပါအဲချပြီးသားအတိုင်းပဲကျမတို့တာယုံနေရလည်းလုပ်နေပါတယ်
ဒါပြင်ပြည်ပမှာအကြောင်းမျိုးမျိုးကြောင့်နိုင်ငံသားဖြစ်ခံယူထားသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိနေတဲ့မြန်မာတန်ယုံတွေနဲ့မိမိတို့သိလိုတဲ့အချက်တွေကိုဆက်သွယ်မေးမြန်းနိုင်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်
အဲ့တော့တကယ်ပဲကျမတို့နိုင်ငံရဲ့လက်ရှိအခြေအနေကိုသိကြတယ်ဆိုလို့ရှိရင်အဲ့ website ကိုကြည့်ပါကျမတို့ဟာဒီလို American လုတ်ထားတယ် Blacklist လုတ်ထားတယ်ဆိုတော့အခုနိုင်ငံရေးရကျမတို့မလုတော့ပါဘူး Visa မပေးတာဟာကျမတို့တာမန် Visa တွေပေးပါတယ်တချို့ခဏခဏဝင်လိုက်ထွက်လိုက်ပေါ့နော် multiple entry ကြတော့ဒါကသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပေးပါလေ။နောက်တချို့ကြတော့ Interpol ကနေပြီးတော့ကိုယ်သတ်မှတ်ထားတဲ့လူမဲဆင်းမှာထည့်ထားတဲ့လူတွေတော့ကျွန်တော်တို့မပေးပါဘူး။တာနေချာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးထုတ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျွန်တော်တို့မရှိတော့ပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံကိုပြန်ပြီးတော့သွားပြီးတော့အလဲသွားခြင်းတဲ့လူတွေအတွက်လည်းခက်ခဲမရှိပါဘူး။ကျောင်းတန်ရဲ့ website ကိုကြည့်လို့ရှိလို့ရှိရင်အများကြီးတွေ့ရပါလိမ့်မယ်။နောက်ပြီးတော့အဲ့ထက်မှကိုလိုချင်တဲ့အခြေအနေကိုသိချင်တဲ့ကိစ္စတွေမပေါ့လို့ရှိရင်တန်ရဲ့ဆက်သွယ်ပါ
။အခုလိုဦးဟန်ညာဝေကို visa တက်တန်းထပ်ပြီးတိုးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်လာတဲ့ပုံမှာတော့တိုင်းတော်လက်နက်ကိုင်ဖွဲ့တွေပေါ်သူ့ရဲ့ဩဇာတိုးလာခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိခဲ့ပါတယ်။အထူးသဖြင့်နေဆက်ဒေသတွေမှာရှိနေတဲ့လက်နက်ကိုင်တိုင်းတော်ဖွဲ့တွေကိုထောက်ပံ့မှုနဲ့အကြံဉာဏ်ပေးမှုတွေမှာသူ့ရဲ့အခန်းကဏ္ဍဟာဆယ်စုနှစ်နဲ့ချီးပြီးအရေးပါခဲ့တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းသူ့ရဲ့ပါဝင်ပတ်သက်မှုဟာအငင်းပွားပွဲရာဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါ။မြန်မာဒီမိုကရေစီရေးပြပမှာဥဆောင်လှုပ်ရှားခဲ့တဲ့ NCGUB ခေါ်အဝေးရောက်ညွန်ပေါင်းအစိုးရဖွဲ့မှဥဟန်ညာဝီဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့အရင်နော်ဝေးခြေဆိုင် DBB အတံလွင့်ဌာနကိုတီထောင်သူတွေထဲမှလည်းပါဝင်ခဲ့ပြီးဘယ်လ်ဂျီယံခြေဆိုင်ဥရောပမြန်မာရုံးရဲ့ညွှန်ကြားရေးမှူးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့ပါတယ်သမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ဦးဟန်ညာဝေဟာမြမငင်းငယ်ဖြစ်စဉ်မှာထဲထဲဝင်ပါဝင်ခဲ့ပြီး Titangsu Institute ဆိုတဲ့အဖွဲ့ကိုတည်တွင်းမှာတည်ထောင်ခဲ့ပါတယ်ရှင်။